Welcome to the Voice of America in Burmese.
Minglanya nige ma khnya Washington Bureau of American tan ga ni 2016 khu ne August la 13 ye tani ni nyat ni ge Myanmar ba da season ni ko Myanmar San Daw Jay nyat ni 6 nai khwe ga ni 9 nai thi lindometer 16 19 ne 25 ro ga ni sa tin tan ne ni ba khnya ညနေခင်းအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာညနေခင်းမှာသာသာရှင်များရှင်ဒီကနေ့ညနေခင်းသတင်းတွေကိုမခွန်ညိုနဲ့ကျွန်မအနန်းလောရောကပြောပြပေးမှာပါ IS Islamic အစိုးရတွေရဲ့အမခန်းနဲ့မြစ်ဖြစ်တဲ့တူရကီနယ်စပ်အနီးကမန်ဘစ်မြို့ကို Syria Democratic တပ်ဦးကပြန်ပြီးထိန်းချုပ်လိုက်ပြီလို့တပ်ဖွဲ့ပြောခွင့်ရကဆိုပါတယ်လီဗျာအစိုးရကိုထောက်ခံတဲ့တပ်ဖွဲ့တွေဟာ IS စစ်သွေးကြွအဖွဲ့တွေကိုသူတို့အမခန်းခြေကုပ်ယူထားတဲ့အဓိကအနေရာတွေကနေမောင်းထုတ်ဖို့ကြိုးပမ်းနေပါတယ်တောင်ဆူဒန်အစိုးရကတိတ်ပြီးဘဝင်မကြလာပေမဲ့ကုလသမဂ္ဂတပ်ဖွဲ့ဝင်နောက်ထပ်4000ဆေးလွှတ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကအဆုံးဖြတ်လိုက်ပါတယ်။ဒီလိုသတင်းတွေပြောပြမှာပါကိုရနိုင
်။ဟုတ်ကဲ့ပါ။သတင်းတွေပြီးနားဆင်ရမယ့်အထက်မှာတော့မြန်မာနိုင်ငံမှာငြိမ်းချမ်းရေးဖော်ဆောင်နိုင်ဖို့အတွက်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံပြင်ဆင်နေတာနဲ့ပတ်သက်ပြီး
လက်ရှိအခြေအနေမှာဒီပြည်ထောင်စုငြိမ်းချမ်းရေးညီလာခံအကျိုးပေါ့လေပြင်ဆင်မှုလုပ်နေတဲ့အနေအထားတွေဟာလုံလောက်မှုမရှိဘူးလို့ကျွန်တော်ကမြင်တယ်။နောက်ပြီးတော့
နိုင်ငံရေးကဲခတ်ဒေါက်တာရမျိုးသိန်းပြောတော့တာဖြစ်ပါတယ်အပြည့်စုံကိုမကြခင်မှာနားဆင်ရမှာပါဒါဖြင့် NLD အစိုးရတစ်ရတရာအတွင်းဆောင်ရွက်ချက်တွေပေါ်သဘောထားအမြင်တွေကရောဘယ်လိုရှိပါသလဲဆိုတာအပါအဝင်နိုင်ငံတော်ဘတ်ဂျက်လုံငွေပြမှုကျင့်သုံးတဲ့စနစ်ကိုပြင်ဆင်ဖို့လွှတ်တော်အမတ်တွေတောင်းဆိုလိုက်တဲ့အကြောင်းတွေကိုလည်းနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒီအကြောင်းတွေမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မခွန်ညိုတို့ကြီးညာပေးမှာဖြစ်ပါတယ်ဗျာ
IS Islamic အစွန်းရောက်တွေရဲ့အမခန်းနယ်မြေဖြစ်တဲ့တူရကီနယ်စပ်အနီးကမန်ဘစ်မြို့ကို Syria Democratic တပ်ဦး SDF ကလုံးဝပြန်ပြီးထိန်းချုပ်လိုက်ပြီလို့တပ်ဖွဲ့ပြောခွင့်ရကဆိုပါရယ်မန်ဘစ်မြို့ထဲကနေနောက်ဆုံးကျန်နေတဲ့ IS အဖွဲ့ဝင်တွေထွက်ပြေးသွားပြီးတဲ့နောက်မြို့ကိုရှင်းလင်းလာနိုင်ပြီလို့ SDF က Reuters သတင်းဌာနကိုပြောပါရယ်လူသားတိုင်းတွေအဖြစ်အသုံးပြုဖို့ IS တို့ထိန်းချုပ်ထားတဲ့အရတားတစ်စက္ကန့်အယောက်2000ကျော်ကိုလည်း SDF တပ်တွေကလွတ်ပေးလိုက်တယ်လို့ SDF မန်ဘစ်မဟာမိတ်တပ်ကောင်စီကရှာဖန်ဒါဝစ်ကပြောပါရယ် SDF တပ်တွေကိုအမေရိကန်တို့ကကြောထောင်းတော့ခံပေးထားတာပါ IS တပ်တွေကြာဆုံးနေပြီဆိုတာကိုရှင်းရှင်းလင်းလင်းတွေ့နေရပြီဖြစ်ပြီးမန်ဘစ်မြို့ကိုပြန်ပြီးထိန်းချုပ်လိုက်နိုင်တဲ့ဟာ IS တို့ရဲ့လှုပ်ရှားမှုတွေကိုချေမှုန်းလိုက်နိုင်တဲ့ပူပေါင်းဆောင်ရွက်ခြင်းရဲ့ထင်ရှားတဲ့သမိုင်းမှတ်တမ်းဖြစ်တယ်လို့ပင်တဂွန်စစ်ဌာနချုပ်ဒုတိယပြောခွင့်ရသူ Gordon Tobridge ကတောက်ကြတဲ့အစောပိုင်းမှာ Washington ကသတင်းထောက်တွေကိုပြောပါရယ်အကြမ်းဖက်သမားတွေအတွက်မန်ဘစ်မြို့ဟာအခခရာကြတဲ့နေရာအဖြစ်အမေရိကန်ရဲ့ညွန်ပေါင်းတပ်ကအရာရှိတွေကတစ်ချိန်လုံးထင်မြင်ထားတာပါပြည်ပကနေရောက်လာတဲ့တပ်ခရီးသမားတွေကိုဒီမြို့ကနေ IS တို့ကလက်ခံဆောင်ရွက်တယ်လို့ပဲပြင်ပလုံငန်းတွေအဖြစ်အနောက်နိုင်ငံစီဆဲလို့ပြီးတော့အကြမ်းဖက်တိုက်ခိုက်မှုတွေလုပ်ဖို့ဒီနေရာကပဲစီကအထက်ကစီစဉ်ဆောင်ရွက်တာဖြစ်တယ်လို့ဆိုပါရယ်မန်ဘစ်မြို့ကိုပြန်ပြီးထိန်းချုပ်လိုက်နိုင်ဖို့ SDF တပ်တွေကိုအမေရိကန်နဲ့ညွန်ပေါင်းတပ်တွေက2016မေလကတည်းကလေကြောင်းထိုးစစ်တွေနဲ့ကူးပြီးဆင်နွှဲနေခဲ့တာဖြစ်ပါတယ
်လီဗျာ GNA အစိုးရကိုထောက်ခံတဲ့တပ်ဖွဲ့တွေဟာ IS Islamic စစ်သွေးကြွအဖွဲ့တွေကိုသူတို့အမကန်ခြေကုပ်ယူထားတဲ့အဓိကနေရာတွေကနေမောင်းထုတ်ဖို့ဆက်ပြီးကြိုးပမ်းနေပါတယ်ရာကနန်းကျော်ရှိတဲ့ IS အဖွဲ့ဝင်တွေဟာ SAT မြို့ရဲ့တချို့နေရာတွေမှာရှိနေစေဖြစ်ပေမဲ့အကြမ်းဖက်သမားတွေဟာမြို့ရဲကနေတစားစီကွဲထွက်နေကြပြီဖြစ်တဲ့အကြောင်းအမေရိကန်ကာကွယ်ရေးဌာနအရာရှိတွေကပြောပါတယ်ဒီသတင်းပတ်ထဲမှာ GNA အစိုးရကိုထောက်ခံတဲ့တပ်ဖွဲ့တွေရဲ့စမ်းဆောင်ချက်တွေဟာအလွန်ကိုအလားအလာကောင်းတဲ့လက္ခဏာဖြစ်ကြောင်းပင်တဂွန်စစ်ဌာနချုပ်သတင်းနဲ့ပြန်ကြားရေးလက်ထောက်ဝန်ကြီး Gordon Tobridge ကပြောပါတယ် GNA ထောက်ခံတဲ့တပ်ဖွဲ့တွေက ISIL အဖွဲ့ထိန်းချုပ်ထားတဲ့မြို့ထဲမှာခြေကုပ်ယူထားတဲ့အကြမ်းဖက်သမားတွေကို၃ပုံ၃ပုံလောက်ရော့ပါသွားအောင်လုပ်နိုင်ခဲ့ကြောင်းလည်းသူကပြောပါတယ်အမေရိကန်ကြောတော်နောက်ခံပေးထားတဲ့လေကြောင်းတိုက်ခိုက်မှုအတွင်းလစ်ဗျာတပ်ဖွဲ့တွေဟာ SAT မြို့မှာဒီသတင်းပတ်တွေအတွင်းအောင်ပွဲတွေရခဲ့ပြီး Ogadogu Convention Center နဲ့တခြားအဓိကကြားတဲ့အဆောက်အဦတွေကိုလည်းသိမ်းပိုက်နိုင်ခဲ့ပါတယ်တချို့နေရာတွေမှာ IS အဖွဲ့ကအများဆုံးထိန်းချုပ်ထားတယ်ဆိုတာသိတာထင်ရှားတဲ့အမှတ်အသားတွေရှိတဲ့နေရာတွေဖြစ်ပါတယ်အဂုလာတရနေ့ကစလို့ Operation Odyssey Lightning လို့ခေါ်တဲ့အမေရိကန်လေကြောင်းတိုက်ခိုက်မှုပေါင်း42ကြိမ်ရှိခဲ့တာပါ။
တောင်ဆူဒန်အစိုးရကတိုက်ပြီးတော့ပဝင်မကြလာပေမဲ့ကုလသမဂ္ဂတပ်ဖွဲ့ဝင်နောက်ထပ်4000ကိုဆီလွတ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကဆုံးဖြတ်လိုက်ပါတယ်။လုံခြုံရေးကောင်စီရဲ့တောက်ကြနေ့ကဆုံးဖြတ်ပြဋ္ဌာန်းချက်အရတပ်သားဆီလွတ်မှုမှာတောင်ဆူဒန်အစိုးရကပူပေါင်းပါဝင်မှုမရှိရင်လက်နက်ခဲယံအယောင်းဝယ်ပိတ်ဆို့ကန့်သတ်မှုလုပ်မယ်လို့လည်းဖော်ပြထားပါတယ်။ဒီဆုံးဖြတ်ချက်ကိုလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်15နိုင်ငံမှထောက်ခံမဲ့ဆက်သမဲရပြီးတော့တရုတ်၊ရုရှား၊အီဂျစ်နဲ့ဗင်နီဇွဲလားနိုင်ငံတွေကတော့မဲမပေးပဲကြားနေခဲ့ကြပါတယ်။ငြိမ်းချမ်းရေးတပ်ဖွဲ့ဝင်တွေကိုပေးထားတဲ့လုတ်ပိုင်ခွင့်အတိုင်း ုင်းလှုပ်ကိုင်တဲ့နေရာမှာလိုအပ်တဲ့နေရာတိုင်းမှာအပြင်းအထန်လှုပ်ဆောင်တာအပါအဝင်လိုအပ်သမျှနီလာတွေကိုအသုံးပြုဖို့ကိုလည်းခွင့်ပြုထားပါတယ်။တောင်ဆူဒန်ရဲ့မြို့တော်ဂျူဘားကိုတပ်တွေဆီလွတ်သွားမှာပါ။တောင်ဆူဒန်အပေါ်လက်နက်ရောင်းချဖို့ချက်ချင်းပိတ်ပင်တဲ့ဆုံးဖြတ်ချက်တွေပြဋ္ဌာန်းချက်မှာမပါဝင်တဲ့အတွက်စိတ်ပျက်မိတယ်လို့ကုလသမဂ္ဂဆိုင်ရာဗြိတိန်တန်အမတ်ပီတာဝီလ်ဆန်ကပြောပါရယ်ဒါပေမဲ့လည်းလုပ်ငန်းအောင်မြင်မှုရှိအောင်ဗြိတိန်အနေနဲ့ဒီသဘောတူညီမှုကိုလိုက်နာတော့မှာဖြစ်တယ်လို့ဆိုပါရယ်ပြီးခဲ့တဲ့လကဂျူဘားမြို့မှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပြီးတဲ့နောက်တရုတ်လူမျိုးငင်းရရဲတပ်သား2ဦးအပါအဝင်လူရာနဲ့ချီတည်ဆုံခဲ့တဲ့အတွက်ပြည်ရင်းစစ်ပြန်ဖြစ်လာမလားဆိုပြီးစိုးရိမ်မှုတွေထွက်ပေါ်လာခဲ့ပါရယ်ဒီနောက်မှာတော့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ပြဋ္ဌာန်းချက်ထွက်ပေါ်လာတာပါကုလသမဂ္ဂဝင်ထက်ကအရတားတွေကိုကာကွယ်နိုင်ခြင်းမရှိခဲ့ဘူးဆိုပြီးတော့တောင်ဆူဒန်ကကုလငင်းရရဲတပ်သားတွေဝေဖန်ခံရတာဖြစ်ပါရယ်
ပါကစ္စတန်ရဟတ်ရှင်တစ်စင်းနဲ့အမှုတန်းတစုဟာဒီလအစောပိုင်းတုန်းကအာဖဂန်နစ္စတန်နိုင်ငံပိုင်နက်ထဲမှာပျောက်ဆုံးသွားခဲ့ပြီးတဲ့နောက်အခုသူတို့ကိုဖမ်းထားသူတွေကပြန်လွှတ်ပေးလိုက်ပြီလို့ပါကစ္စတန်နိုင်ငံဂျာယီဝန်ကြီးဌာနကပြောပါတယ်ပါကစ္စတန်နဲ့အာဖဂန်နစ္စတန်လူမျိုးနွယ်စုအကြီးအကဲတွေရဲ့ကူညီမှုနဲ့ပါကစ္စတန်ရဟတ်ရင်အမှုတန်း6ဦးကိုစနေနေ့ကလွှတ်ပေးလိုက်ကြောင်းပြောပါတယ်ရဟတ်ရင်အမှုတန်းတွေကိုဘသူတွေကဖမ်းဆီးထားတယ်ဆိုတာကိုမပြောပေမဲ့အာဖဂန်အုပ်ချုပ်ရေးမှူးတယောက်ကတော့ပါကစ္စတန်6ဦးနဲ့ရုရှားလမ်းပြ2ဦးတို့ကိုအစိုးရထိန်းချုပ်မှုနဲ့ကင်းလွတ်တဲ့ area ထဲမှာတာလီဘန်တွေကချုပ်နှောင်ထားတယ်လို့ပြောခဲ့ပါတယ်ဩဂုတ်လ4ရက်နေ့ကအာဖဂန်နစ္စတန်ကိုဖျက်ပြီးရုရှားကိုဥတီပြန်တန်းနေချိန်မှာပဲဒီရဟတ်ရင်ပြတ်ကျသွားခဲ့တာပါပြတ်ကျတဲ့ရဟတ်ရင်ပေါ်ပါသွားသူတွေအသက်ရှင်ရရှိနေသေးကြောင်းနဲ့လူမျိုးစုခေါင်းဆောင်တွေကတဆင့်သူတို့ကိုကယ်တင်ဖို့လှုပ်ဆောင်နေကြောင်းအာဖဂန်အစိုးရကပါကစ္စတန်အစိုးရစီအကြောင်းကြားခဲ့ပြီး2ရက်ကြာမှအခုလိုပါကစ္စတန်ရဟတ်ရင်ပေါ်ပါသွားသူတွေပြန်လွတ်လာတာဖြစ်ပါတယ
်ယူရီအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ဦးအင်မြန်မာပိုင်းကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ထိုင်းနိုင်ငံဟွာဟင်မြို့မှာပြီးခဲ့တဲ့နှစ်ရက်ဆက်တိုက်ဘုံးတွေပောက်ကွဲခဲ့ပြီးတဲ့နောက်ထိုင်းရဲတွေကလက်တယ်တရခန်းကိုလိုက်လံရှာဖွေနေချိန်မှာပဲထိုင်းလူမျိုးတွေနဲ့ကမ္ဘာလက်ခီးသွားတွေဟာပျော်ပွဲရွှင်ပွဲကျင်းပရာကွင်းကြီးထဲမှာစနေနေ့ကသတိနဲ့သွာလာနေကြပါတယ်ဒီပောက်ကွဲမှုကြောင့်လူ၄ယောက်ထက်မနည်းသေဆုံးပြီးတော့ဒါဇင်နဲ့ခြေတန်းရရသွားခဲ့ပါတယ်စစ်တပ်ကိုလုတ်ပိုင်ခွင့်နဲ့အတော်လေးပေးထားတယ်ဆိုပြီးဝေဖန်ရေးသမားတွေပြောဆိုနေကြတဲ့ဖွဲ့စည်းပုံအခြေခံဥပဒေသစ်ဆန္ဒခံယူပွဲကိုပြီးခဲ့တဲ့သတင်းဘက်ကအောင်အောင်မြင်မြင်ကျင်းပပြီးတိတ်မကြခင်မှာပဲအခုလိုဘုံးကွဲမှုတွေဖြစ်သွားတာပါတိုက်ခိုက်မှုအတွက်ဘသူကမှသူတို့လက်ချက်ဆိုတာပြောမသေးပါမပြောသေးပါဘူးဒီတက်ခဲမှုဟာထိုင်းအစိုးရရဲ့အထူးဝင်ငွေဖြစ်တဲ့ကမ္ဘာလက်ခီးသွားလုပ်ငန်းကိုလည်းရက်ခတ်သွားစေပါတယ်ဖူကက်ဖတ်တုံးကျွန်းပေါ်မှာဘုံအသေးတလုံးပောက်ကွဲပြီးတော့ဟွာဟင်မှာတော့ဘုံလေးလုံးပောက်ကွဲခဲ့တာကြောင့်စီးပွားရေးလုပ်ငန်းတွေရပ်သွားပြီးတော့လမ်းတွေလည်းတိတ်ဆိတ်ခြောက်သွေ့သွားသလိုကမ္ဘာလက်ခီးသွားတွေလည်းအပြင်းမထွက်ပဲနေခဲ့ကြပါတယ်ဒီဘုံကွဲမှုအတွင်းနိုင်ငံခြားသား7ဦးဒဏ်ရာရပြီးတော့ဩစတြေးလျဂျာမနီအီတလီနဲ့နယ်သာလန်နိုင်ငံသားတွေဖြစ်ပါတယ်ဒီနေ့ဒါမှမဟုတ်အနက်ဖြန်မှာတန်တရာရှိသူကိုဖမ်းဆီးနိုင်မယ်လို့မျှော်လင့်ရတယ်လို့ထိုင်းဒုတိယရဲချုပ်ပွန်ဆာဖတ်ပွန်ချရွန်ကသတင်းထောက်တွေကိုဒီကနေ့ပြောပါရယ်အသေးစိတ်အချက်အလက်တွေကိုတော့ပြောမသွားပါဘူးအထောက်အထားတွေကိုရဲတွေကစုဆောင်းနေပြီးဒီတက်ခတ်မှုရဲ့နောက်ကွယ်မှာနိုင်ငံတကာအကြမ်းဖက်အုပ်စုတွေရှိမနေဘူးလို့ထင်မြင်ကြောင်းလဲသူ့ရဲချုပ်ကပြောပါရယ်ဖူကက်ထရန်ဆူရတ်ဌာနီဖန်ကအိုနန်နဲ့ခဘီနီယာ6နေရာမှာဘုံကွဲခဲ့တာဖြစ်ပါရယ်
တရုတ်နိုင်ငံမီယန်ခရိုင်နယ်ကရေဘေးတင့်သူပေါင်း 3,585 ရာကိုစနေနေ့မှာအာဏာပိုင်တွေကရေဘေးလွှတ်ရာကိုရွှေ့ပြောင်းပေးခဲ့တဲ့အကြောင်းနိုင်ငံပိုင်ဆွေဟွာသတင်းကကြေညာပါတယ်။တောက်ကြနေနှောင်းပိုင်းမှာမုန်တိုင်းရက်သွားပြီးဖြစ်ပေမဲ့ရက်ပေါင်းများစွာမိုးတဲထန်စွာရွာခဲ့တဲ့အတွက်မီယန်ရက်မှာရေလွှမ်းမှုခဲ့ရကြောင်းဆွေဟွာသတင်းမှာဖော်ပြထားပါတယ်။ရေကြီးရေရှမ်းနာကိုဘလို့မှထိမ့်ချုပ်ကာကွယ်မထားနိုင်ခဲ့ပဲကယ်ဆယ်ရေးဝန်တန်း 1,500 ကိုရေဘေးတင့်ရာကိုဆေးလွတ်ပြီးရေဘေးတင့်သူတွေကိုနေရာရွှေ့ပြောင်းစေခဲ့ပါတယ်။နိုင်ငံပိုင်ရုပ်သံ CCTV မှာကယ်ဆယ်ရေးဝန်တန်းတွေကရေလွှမ်းရာဒေသတွေမှာရေဘေးတင့်သူတွေကိုဘေးကင်းလုံခြုံတဲ့ယာယီအိမ်တွေစီခေါ်ဆောင်ရွှေ့ပြောင်းပေးနေတာကိုပြသခဲ့ပါတယ်။ဒါပေမဲ့တေဆုံးသူတွေရှိတဲ့အကြောင်းဖော်ပြထားတာမတွေ့ရသလိုနေရာရွှေ့ပြောင်းပေးတဲ့လုပ်ငန်းအဆုံးသတ်သွားပြီလားဆိုတာကိုလည်းဆင်ဟွာသတင်းမှအတည်ပြုဖော်ပြထားတာမတွေ့ရပါဘူး။
အမေရိကန်ပြည်ထောင်စုတောင်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့လူဝီဇီယားနာမှာအဆက်မပြတ်မိုးရွာသွန်းခဲ့တာကြောင့်အုတ်ချုပ်ရေမှုကအရေးပေါ်အခြေအနေကြေညာလိုက်ရပါတယ်။ New Orleans အပါအဝင်လူဝီဇီယားနာပြည်နယ်အရှေ့တောင်ဘက်ပိုင်းမှာဆူဆူဝါးဝါးရေကြီးရေရှမ်းနေပြီးလူသေအလောင်းအလောင်းကိုရေထဲကဆွဲထုတ်ခဲ့ရတယ်လို့တာဝန်ရှိသူတွေကပြောပါရယ်။ Mississippi နဲ့ Alabama ပြည်နယ်တောင်ပိုင်းတွေမှာလည်းအတော်ကိုမိုးကြီးနေပါတယ်။ဒေသတွေနဲ့အတော်များများမှာသတင်းကွန်ရက်တွေထိရေကြီးရေရှမ်းသတိပေးချက်ထုတ်ပြန်ထားပါတယ်။ရေတွေလမ်းမှာပေါ်ခက်မြန်မြန်တက်လာခဲ့တာကြောင့်ကားတွေရေနဲ့မျောသွားသလိုပဲဆက်ရှက်ဘိန်းသက်ကားတစ်စီးထက်မနည်းအဝေးပြေးလမ်းမပေါ်ကနေလမ်းချော်သွားပါတယ်။လူအတော်များများလည်းဘေးလို့ရာကိုရွှေ့ပြောင်းသွားရတာပါ။ရှာဖွေကယ်ဆယ်ရေးအဖွဲ့တွေကလည်းပိတ်မိနေတဲ့လူတွေကိုလိုက်လံရှာဖွေနေကြပါရဲ့ရှင်။
ရီယိုနွေရာသီအိုလံပစ်ရေကူးပြိုင်ပွဲတွေမှာအမျိုးသမီးမီတာ800အလွတ်ကူးပြိုင်ပွဲမှာအမေရိကန်ရေကူးချန်ပီယံကက်တီလီတက်ခီကစံချိန်သစ်တင်လိုက်ပေမဲ့အမျိုးသားရေကူးမီတာ100မှာတော့အမေရိကန်ကမိုက်ကယ်ဖက်စ်ကိုစင်ကာပူကဂျိုးဆက်စကူလင်းကအနိုင်ရသွားခဲ့ပါတယ်1960ခုနှစ်တုန်းကအမျိုးသမီးရေကူးချန်ပီယံဒက်ဘီမီယာကအလွတ်ကူးမီတာ200 400နဲ့800တွေမှာဘိုးဆွဲထားခဲ့ပြီးကြတဲ့ကဆိုရင်အခုလီတက်ကီကပထမဆုံးရေကူးပြိုင်ပွဲမှာအနိုင်ရသူဖြစ်ပါတယ်သူကမီတာ800ကို10မိနစ်4.9စက္ကန့်နဲ့တောက်ကြနေကအနိုင်ရခဲ့ပြီးဒါဟာသူ့ရဲ့အရင်စံချိန်ထက်2စက္ကန့်နီးပါးပိုဆော့ပြီးပန်းဝင်သွားခဲ့တာဖြစ်ပါတယ်လီတက်ကီဟာလက်ဆင့်ကမ်းပြိုင်ပွဲတွေမှာရှူတစိုက်တစ်ခုနဲ့ငွေတစိုက်တစ်ခုစီကိုလည်းစွတ်ခူးရရှိခဲ့ပါတယ်ရှင်
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မခွာညိုတို့ချင်ညာပြီးသွားတာဖြစ်ပါတယ် VOA ကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့ပတ်စင်ကဏ္ဍတွေကို VOA ရဲ့ Internet ဆံမြလာဖြစ်တဲ့ www.burmese.voanews.com မှာနားဆင်ဖတ်ရှုလို့ရသလိုကျွန်တော်တို့ရဲ့ Facebook ဆံမြလာကလည်းတစင်နားဆင်ဖတ်ရှုနိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုတင်ဆက်ပြီးတော့မှာပါအရင်ဆုံးတော့ပြည်တွင်းငြိမ်းချမ်းရေးနဲ့ဆိုင်တဲ့သတင်းနဲ့တင်ပြခြင်းပါတယ်အမျိုးသားပြန်လည်တင်မြင်ရင်ပြည်တွင်းငြိမ်းချမ်းရေးကိုအဓိကထားဖော်ဆောင်မဲ့27ရာစုပင်းလုံးမတိုင်ခင်ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်မဲ့သူအလုံးအချင်းချင်းကြားခိုင်မာတဲ့ယုံကြည်မှုတည်ဆောက်နိုင်မှုကအရေးကြီးဆုံးဖြစ်တယ်လို့လေလာသုံးသပ်နေသူတွေကပြောဆိုလိုက်ပါတယ်။လာမယ့်ဩဂုတ်လ31ရက်နေ့မှာစတင်တော့မယ့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံအတွက်အစိုးရတိုင်းသားလက်နက်ကိုင်နဲ့နိုင်ငံရေးပါတီတွေစတဲ့ပါဝင်တဲ့ပါဝင်ထိုက်သူတွေပူးပေါင်းပါဝင်ရေးအလုံးပြင်ဆင်နေကြခြင်းဖြစ်ပါတယ်။ရပိုင်းတွင်ကျင်းပတော့မယ့်27ရာစုပင်လုံအတွက်လုံလောက်တဲ့ပြင်ဆင်မှုတွေရှိနေပါပြီလားဆိုတဲ့အသေးစိတ်ကိုတော့မတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဟုတ်ကဲ့ပါ။ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကိုဩဂုတ်လ31ရက်နေ့မှာစတင်ကျင်းပမယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြီးခဲ့တဲ့ဩဂုတ်လ8ရက်နေ့နေပြည်တော်သမ္မတအိမ်တော်မှာကျင်းပတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကျင်းပရေးဗဟိုကော်မတီအစည်းအဝေးမှာတရားဝင်ပြောကြားလိုက်တာဖြစ်ပါတယ်။27ရာစုပြည်လုံးညီလာခံကျင်းပဖို့ရက်ပိုင်းလောက်ပဲလှူတော့တဲ့အချိန်မှာအစိုးရဘက်ကပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပြည်လုံးအချို့ပြင်ဆင်ရေးကော်မတီအသီးသီးကပြင်ဆင်နေတယ်လို့အပြစ်ရထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တီရောအပြစ်မရထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တီကပါငြိမ်းချမ်းရေးဖြစ်စဉ်မှာအလုံးပါဝင်ရေးဆိုတဲ့မူကိုစုပ်ကိုင်ပြီးညီလာခံတက်ရောက်နိုင်ရေးဆွေးနွေးစီစဉ်ဆောင်ရွက်နေကြပါတယ်ဒေါန်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးတော့အမျိုးသားပြန်လည်တင်မြင်ရင်းနဲ့ပြည်တွင်းငြိမ်းချမ်းရေးကိုဦးစားပေးဖော်ဆောင်ဖို့ဒီ27ရာစုပင်လုံးညီလာခံကိုအစောတလျင်ကျင်းပဖို့စီစဉ်နေတဲ့အပေါ်ဆယ်စုနှစ်နဲ့ချီပြည်တွင်းစစ်တွေဖြစ်နေစေမြန်မာနိုင်ငံမှာစစ်မှန်တဲ့ငြိမ်းချမ်းရေးအကောင့်ထဲပေါ်နိုင်ပါမလားဆိုတဲ့စိုးရိမ်မှုတွေနဲ့မေးခွန်းထုတ်မှုတွေရှိပါတယ်။နိုင်ငံရေးအကဲခတ်ဒေါက်တာရံမျိုးသိန်းရဲ့အမြင်ကတော့
လက်ရှိအခြေအနေမှာဒီပြည်အောင်စုငြိမ်းချမ်းရေးညီလာခံအကျိုးပေါ့လေပြင်ဆင်မှုလုပ်နေတဲ့အနေအထားတွေကလုံးဝမရှိဘူးလို့ကျွန်တော်ကမြင်တယ်။နောက်ပြီးတော့ဟိုစနစ်ကျမှုအပိုင်းမှာလည်းပဲအားနည်းပြီးတော့တော့တိုင်းမလက်နက်ကိုင်အဖွဲ့အစည်းအားလုံးပါဝင်နိုင်မဲ့အနေအထားတစ်ခုကိုပေါ်ဆောင်နိုင်လို့လိုအပ်တယ်လို့မြင်ပါတယ်။ဒေါ်ဆန်းစုကြည်ရဲ့ဥဆောင်မှုနဲ့အေးရဲ့ကူးကန့်ရဲ့တောင်းပလောင်ရဲ့ဒီအဖွဲ့၃ဘွဲ့ကိုချမှတ်ထားတဲ့ဒီကျူတင်စီးမင်းသတ်မှတ်ချက်တွေကိုဖယ်ရှားပြီးတော့အားလုံးပါဝင်တဲ့ပုံစံမျိုးလုပ်နိုင်မှဒါမဲ့ Orchestra 31ရဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံဟာအောင်မြင်တဲ့လမ်းစာပေါ်မှာကြောက်နိုင်တယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်ဒီပြည်တော်စုငြိမ်းချမ်းရေးညီလာခံကိုတိတ်ပြီးတော့ဟလာဖိအားပေးတဲ့ပုံစံမျိုးမဖြစ်ဘူးလို့လည်းလို့လည်းကျွန်တော်ကမြင်ပါတယ်နောက်တစ်ဖက်ကဖိအားနဲ့တိဆောက်ယူတာထက်ပေါ့ဒီနော်နိုင်ငံရေးရယုံကြည်မှုနားလည်မှုရရှိအောင်လုပ်ပြီးတော့ပြောင်းရွှေ့တဲ့ပုံစံမျိုးဖြစ်ဖို့လိုအပ်တယ်လို့မြင်ပါတယ်။
27ရာစုပင်လုံကိုအစားချီပြီးမြန်မာနိုင်ငံတွင်းကတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာတပ်မတော်ကြားဖြစ်ပွားနေတဲ့စစ်ရေးတင်းမာမှုပဋိပက္ခတွေပြည်လည်နိုင်ရေးကတော့အချိန်အတော်ယူရအောင်မှာဖြစ်တယ်လို့လည်းတိုင်းရင်းသားတွေဘက်ကယူဆပါတယ်။ကချင်မျိုးသားလူမှုဖွံ့ဖြိုးရေးဥက္ကဋ္ဌဦးလာမောင်လာထောင်ကတော့ငြိမ်းချမ်းရေးဖော်ဆောင်မှုမှာခိုင်မာတဲ့ယုံကြည်မှုတည်ဆောက်နိုင်မှုအရေးကြီးဆုံးဖြစ်တယ်ဆိုတာထောက်ပြပါတယ်။ပေါ်ပေါ်လေးတော
့အချိန်ပေးရမယ်လို့ထင်တယ်။ဒါဆိုတော့ညှိနှိုင်းရမယ့်အရာတွေပေါ့လေ။ဒီအစိုးရအနေနဲ့နားလည်မှုတွေပေးရမယ်လို့ကျွန်တော်အနေနဲ့မြင်တယ်ဘာပဲဖြစ်ဖြစ်ပေါ့လေဒီအကြောင်းလေးဖြစ်လာတာကဒီဒေါအောင်ဆန်းစုကြည်ကြောင့်ဖြစ်လာတယ်လို့အလုံးလက်ခံတယ်လေကျွန်တော်လည်းအဲ့လိုလက်ခံတယ်ဒါပေမဲ့ကနပြောသလိုသူ့ကြောင့်ဖြစ်နေ ကလာတို့ခြလပတ်ရနေတဲ့သဘောလေးရှိတယ်လေ။ခြမော်လေးဒီနားနဲ့တော်သွင်းမှာဒီကိစ္စကတကယ်တော့တည်လဲပါမလားပေါ့လေ။ဒါကြောင့်ဟိုတော်အောင်ဆောင်စုဒီနေနဲ့တော်တော်လေးတော့ဒီအဖွဲရလိမ့်မယ်လို့ကျွန်တော်နေနဲ့အဲ့လိုမြင်ပါတယ်ဟုတ်ကဲ့
။လက်နက်ကိုင်းပဋိပက္ခတွေပြည်လဲရေးနဲ့စီးရဲတင်းမှမှုတွေရောချနိုင်ရေးအတွက်ကလည်းအဓိကကြတဲ့တက်မတော်ဘက်ကခုလက်ရှိတိုင်းရင်းဒေသတွေမှာဖြစ်နေတဲ့တိုက်ပွဲတွေကိုရပ်ပစ်ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပူးပေါင်းပါဝင်ပါမှ27ရာစုပင်လုံးအပေါ်တိုင်းရင်းသားတွေဘက်ကယုံကြည်နိုင်မယ်လို့လည်းရှမ်းလူငယ်ကိုရက်ကစိုင်းတော်ဆိုင်ကသုံးသပ်ပါတယ
်ဒီ27ရာစုပင်လုံးညီလာခံဆိုတာအားလုံးပြည့်ပြည့်စုံအောင်တော့တခါတည်းတော့အားလုံးပြည့်ပြည့်စုံသွားမယ်လို့တော့ကျွန်တော်တို့တိတ်တော့တရားရခိုင်တော့လို့ယုံကြည်လို့ရမယ်လို့တော့မထင်ဘူးဗျနေပေါင်း60ကျော်ဒါပြည်တွင်းစစ်ကြီးရဲ့ညီချင်းရဲ့အစပေါ့နော်အားလုံးရဲ့ယုံကြည်မှုကတော့ခုတည်းကတည်းကဒီတိုင်းနာလက်နဲ့ကိုင်းကြတော့ကျွန်တော်တို့ထင်တယ်50 50လို့ပြောလို့ရတဲ့အနေအထားမျိုးမှမရှိဘူးလို့ကျွန်တော်တို့မြင်တယ်။အဲဒါအခုတည်းကလည်းညင်းချင်းစကားပြောနေစေပြောရင်တန်းလာဟာတိုက်ပွဲတွေကဆက်တိုက်ဆိုလိုဟိုနေရာဖြစ်နေလို့လေ။ဆိုတော့အချင်းချင်းကြားမှာတော့တူနဲ့တူအပေါ်ပေါ့ယုံကြည်မှုတိတ်ပြီးတော့အပြေဝတော့မထားရဲကြသေးဘူးလို့ကျွန်တော်တို့မြင်တ
ယ်။မြန်မာနိုင်ငံတဝန်းတိုင်းရင်းသားဒေသတွေမှာစစ်မှန်တဲ့ညင်းချင်းရေးဖော်ဆောင်နိုင်ရေးအတွက်မြန်မာညင်းချင်းရေးဖြစ်စဉ်မှာပါဝင်သင့်ပါဝင်ထိုက်သူတွေအားလုံးပါဝင်စေချင်ပါတယ်လို့ပြောထားတယ်။ဒေါအောင်ဆန်းစုကြည်ရဲ့ညင်းချင်းရေးမှုအတိုင်းတနိုင်ငံလုံးအတိုင်းတာနဲ့ညင်းချင်းရေးဖော်ဆောင်နေမှုအပေါ်အကောင်းမြင်မျှော်လင့်မှုတွေရှိသလိုအစောတလင်လှုပ်ဆောင်နေသလိုဖြစ်နေမလားဆိုတဲ့စိုးရိမ်မှုတွေကလည်းရှိနေကြောင်းပါရှင်။
မဆုမွန်ပြောပြတော့ဖြစ်ပါတယ်အခုတခါတော့မြန်မာနိုင်ငံအစိုးရတရဲ့လှုပ်ဆောင်ချက်တွေအပေါ်အမြင်သဘောထားတွေကိုပြောပြချင်ပါတယ် NLD အစိုးရတရဲ့ပထမရက်တရာကာလအတွင်းဆောင်ရွက်ချက်တွေနဲ့ပတ်သက်လို့နိုင်ငံသားရေးဝန်ကြီးဌာနလျှက်စစ်နဲ့စွန့်ရေးဝန်ကြီးဌာနနဲ့နေဆက်ရေးရဝန်ကြီးဌာနတို့ရဲ့ပထမဆုံးအကြိမ်သတင်းစာရှင်းလင်းပွဲကိုမနေ့ကနေပြီးတော့မှကျင်းပခဲ့ပါတယ် NLD အစိုးရတရဲ့ဆောင်ရွက်ချက်တွေထဲမှာအာဇာမှုတွေရှိသလိုမူဝါဒရေးရာပိုင်းမှာပြတ်သားရှင်းလင်းမှုမရှိသေးဘူးလို့ဝေဖန်30ချက်တွေလည်းရှိနေပါတယ်အပြည့်စုံကတော့မိုင်းရင်ကျနိုင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
အစိုးရတဲ့လက်ထက်မှာတိတာထင်ရှားတဲ့အပြောင်းလဲတစ်ခုကတော့အမည်မဲစီးရင်နဲ့စောင့်ကြည့်စီးရင်မှာပါနေတဲ့သူတွေတဲတိုင်းပြည်အကျိုးအတွက်တဖက်တလန်းကဆောင်ရွက်နိုင်မဲ့သူတွေပြည်ဝင်ခွင့်ရရှိရေးကိုအရင်အစိုးရတွေလက်ထက်ကထက်အများကြီးဆောင်ရွက်နိုင်ခဲ့ကြောင်းနိုင်ငံသားရေးဝန်ကြီးဌာနရဲ့နိုင်ငံရေးရာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်စရာကအခုလိုပြောသွားပါတယ်။အရင်က
ဘယ်လောက်ပြင်းပြတယ်လဲဆိုတော့တော်တော်လေးပြင်းပါတယ်။အဲ့တော့ဘယ်လောက်ပြင်းလျှောက်ဆိုတော့တော်တော်လေးလျှောက်ပြီးသား။အဓိကဆိုလို့ရှိရင်ဒီ example တွေရှိတယ်အခုပြီးတော့ဟိုပြပမှာရောက်နေတဲ့ဆရာဝန်ကြီးတွေအစိုးရရဲ့အားနောက်လာပြီးတော့ပြန်ပြီးတော့ competitive လုပ်တယ်ဆိုတော့အဲ့ဒီမှာသူတို့ရဲ့သူတို့ဘယ်လောက်ပံ့ပိုးနိုင်ရဲ့ဆိုတော့အဓိကကြည့်ပြီးတော့သူတို့ရဲ့အဆင်ပြေအောင်ဒီစီမံအစီအစဉ်လေးပါချို့ဆိုလို့ရှိရင်ဒီလေးစိတ်ရောက်လာတဲ့ချို့ဆိုလို့ရှိရင်ပြန်ခက်သွားတဲ့အမျိုးရှိခဲ့တဲ့သူကတော့ဒါဝင်လာလို့ရတယ်အချင်းချင်းပေါ့အဲ့တော့တော့အဓိကဒီလူကဘလောက်နိုင်ငံရဲ့ဘယ်လိုလဲဘယ်လိုတွေ့တဲ့ဆိုင်ရပါမို့နိုင်တယ်ဆိုတာအဓိကတွေ့ရတဲ့လူကြည့်လို့တက်တာ
ဒီလိုဆောင်ရွက်နိုင်ဖို့အတွက်လည်းနိုင်ငံသားရေးဝန်ကြီးဌာနအနေနဲ့ပြည်ထရေးစီးပွားရေးနေဆက်ရေးရာစတဲ့သက်ဆိုင်ရာဝန်ကြီးဌာနတွေနဲ့ညှိနှိုင်းပူးပေါင်းဆောင်ရွက်ခဲ့ရတယ်လို့လည်းဦးကျော်စရာကဆိုပါတယ်လူလူဆိုးရတက်လာပြီးတဲ့နောက်ရခိုင်၊ကချင်နဲ့ကရင်စတဲ့ပြည်နယ်တွေမှာအိုးအိမ်စွန့်ခွာထွက်ပြေးရတဲ့ဒုက္ခသည်တွေ၊နေရရင်ပြန်လာနိုင်ရေးကိစ္စ၊နေဆက်ရေးရာဝန်ကြီးဌာနအနေနဲ့သက်ဆိုင်ရာပြည်နယ်အစိုးရတွေနဲ့ပူးပေါင်းဆောင်ရွက်ဖို့စီစဉ်ထားကြောင်းနေဆက်ရေးရာဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးရဲနိုင်ကပြောပါရယ်။ဒီသတင်းစာရှင်းလင်းပွဲအတွင်းမြန်မာနိုင်ငံမှာလျှက်စစ်စွမ်းအင်အလုပ်လောက်ရရှိရေးဘတ်ဂျက်ဗဏ္ဍာငွေအပါအဝင်အကန့်အသတ်အခက်အခဲတွေရှိနေတာနဲ့ပတ်သက်လို့လျှက်စစ်နဲ့စွမ်းအင်ဝင်ကြီးဌာနအမြဲတမ်းအတွင်းဝင်ကသတင်းတောက်တွေကိုအခုလိုပြောသွားပါတယ
်။ဒီအားလေးပဲဒါအများကြီးတဲ့အတိုင်းပဲကျွန်တော်တို့ကဒီကောင်းကြီးဖြစ်တဲ့ကိုကြောက်ပြလို့ကျွန်တော်တို့ကစီမံကိန်းတွေကအောက်ပြီးကြတာရှိပါတယ်။ကျွန်တော်တို့လျှက်စစ်နဲ့စွမ်းအင်ဝင်ကြီးဌာနဆိုတာကဒီတရားစာတာကိုထုတ်သုံးရတဲ့ဝင်ကြီးဌာနဖြစ်တယ်။တရားစာတာကိုထုတ်သုံးပြီးတော့မှကျွန်တော်ဒီလူ့ဘုံဆောင်ပေးရတဲ့ဌာနဖြစ်တယ်။ကျွန်တော်တို့ကလျှက်စစ်ဆိုတဲ့ဒီခုနပြောလို့ကျွန်တော်တို့ဘာတောင်းလဲကျွန်တော်တို့ပြီးတော့တော့ရတယ်ရေးချင်းပြီးတော့တော့လာဆိုတော့ဒီကောင်ကတော့တည်းသဘောတရားဇာတ်မရှိဘူးကျွန်တော်ကထောက်ပြပြီဆိုတာနဲ့သူ့ရဲ့ side effect လို့ခေါ်တယ် environment နဲ့ impact ဆိုတာဒါဖြစ်စမြဲပဲဒါတော့ပုံသဏ္ဍာန်ဆိုတဲ့အတိုင်းကျွန်တော်တို့ဒီဟာကိုတော့ရှောင်ပွဲလို့ပြောတာကျွန်တော်ဒီရေးမြင့်မှာတော့တုံးရင်လည်းပဲကျွန်တော်တို့တိုင်းပြည်လိုလုပ်ပြီးမယ်ဟုတ်ပါတယ်ဘာသာဝင်မရှိဘူးရေလက်ကတ်တတ်တာအဲ့တော့ generation ကိုတော့ကျွန်တော်တို့တော့ဈေးပါမထုတ်နဲ့ကျွန်တော်တို့မိကြရတယ်တော့ဘုရားလို့တောင်းပါပဲဆိုရင်တော့စဉ်းစားကြည့်ကျွန်တော်တို့ဒီအနေနဲ့အဲ့လိုမိကြရှိ
အခုလိုနှစ်ပေါင်း60အတွင်းပထမဆုံးအခြေအရသာအစိုးရဖြစ်လာတဲ့ NLD အစိုးရအနေနဲ့ရင်ဆိုင်နေရတဲ့အခက်အခဲစိန်ခေါ်မှုတွေရှိနေပေမဲ့လည်းအစိုးရတည်းအနေနဲ့မူဝါဒရေးရာအပိုင်းမှာတော့အားနည်းချက်တွေရှိနေကြောင်း88မျိုးဆက်ပွင့်လင်းလူအဖွဲ့အစည်းရဲ့ငြိမ်းချမ်းရေးနဲ့တိုင်းသားရေးရာတာဝန်ခံကိုမြအေးကပြောပါတယ
်ငြိမ်းချမ်းဖြစ်စဉ်နဲ့ပတ်သက်တဲ့တိကျတဲ့ policy တွေဆွဲတဲ့ပြည်ထောင်စုကိုတိစောက်ဖို့တဲ့ဘယ်လိုလုပ်သွားမယ်ဆိုတဲ့အခြေအနေတွေနောက်တစ်ခါတိုင်းပြည်ရဲ့စီးပွားရေးဒီဝိုင်းနဲ့ပတ်သက်ပြီးတော့မှ FDI ရင်းနှီးမြှုပ်နှံမှုတွေဘယ်လိုဝင်အောင်လုပ်မလဲဆိုတဲ့အခြေအနေ policy မျိုးချမှတ်တာမျိုးဥပဒေပြဋ္ဌာန်းတာမျိုး policy ကိုတော့ရက်တရအတွင်းမှာထင်ထင်ရှားရှားမြင်သာတဲ့အခြေအနေမျိုးမမြင်ပါဘူး။ဒါကြောင့်မလို့ရှေ့လျှောက်သွားမယ့်ကိစ္စတွေမှာဒီကိစ္စတွေနဲ့ပတ်သက်ပြီးတော့မှ policy ကိုချမှတ်တာကိုထင်သာမြင်သာရှိတဲ့အခြေအနေမျိုးဖြစ်စေချင်ပါတယ်ပြောချင်ပါတယ
်။အလားတူမနေ့ကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတာဝန်ရှိသူတွေဘက်ကမူဝါဒရေးရာတွေကိုရှင်းရှင်းလင်းလင်းပြောဆိုနိုင်ခြင်းမရှိခဲ့ဘူးလို့မြင်ကြောင်းမြမသတင်းပညာသိပ္ပံရဲ့တင်နန်းညွှန်ကြားရေးမှူးကိုစိန်ဝင်းကပြောပါရယ
်သတင်းစိုက်တွေဘက်ကအများကြီးလောလင်ထားပေမဲ့တကယ်တကယ်ကြတော့အများကြီးမရပါဘူးလေသတင်းပေါ့နော်သူကဘာဖြစ်လို့ဆိုတော့အစိုးရဘက်ကဖြေတဲ့လူတွေကအကြောင်းအရာနားလဲတယ်နောက်ဖြေပုံဖြေနည်းကဝေးဝိုက်တာပေါ့နော်အများပြန် drive ဖြစ်တယ်လေညားတယ်တချို့တော့ fact တွေကတော့ရပါတယ်ဒါပေမဲ့သတင်းဘက်ကလည်းကြည့်ရင်အားကောင်းတဲ့အကြောင်းအရာရတာနည်းသွားအထူးသဖြင့်ဒီလိုမျိုးသတင်းသာရှင်းလင်းပွဲကြောင့် policy ကိုဟိုအဓိကထားပြီးတော့ပြောကြရတာပေါ့နော်အဲ့ဒါမျိုးလုံနိုင်ရင်ကောင်းမယ
် NLD အစိုးရရဲ့ပထမရက်တရစီမံကိန်းဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ကျန်တဲ့ဝန်ကြီးဌာနတွေကလည်းဩဂုတ်လ16ရက်နေ့ကနေ30ရက်နေ့အထိသတင်းစာရှင်းလင်းပွဲတွေကိုအသီးသီးကျင်းပဖို့ရှိပါတယ်ရှင်
မိုင်းညနေပြပြသွားတာပါအခုတခါတော့အစိုးရ3ချိန်နဲ့ဆိုင်တဲ့သတင်းတပုတ်ကိုအလဲပေးခြင်းပါတယ်နိုင်ငံရဲ့ဘတ်ဂျက်3ဆွဲရမှာလူငွေပြဘတ်ဂျက်3ဆွဲမှုပုံစံကိုကျင့်သုံးလာတဲ့စနစ်ကိုပြင်ဆင်ဖို့လိုအပ်နေပြီလို့လွှတ်တော်ကိုယ်စားလှယ်တွေကထောက်ပြလာကြပါတယ်လက်ရှိဘတ်ဂျက်လူငွေပြမှုတွေကိုလည်းရှော့ချဖို့အစိုးရကိုတောင်းဆိုမှုတွေလည်းလှုပ်လာပါတယ်ဘတ်ဂျက်လူငွေတွေမရှိအောင်စီးပွားရေးပြုပြင်ပြောင်းလဲမှုတွေလုပ်မယ်ဆိုလဲရဲရဲဝံ့ဝံ့နဲ့လှုပ်ဆောင်ဖို့ကိုအစိုးရကိုတိုက်တွန်းလိုက်ပါတယ်ဘတ်ဂျက်3ဆွဲဖို့ခွဲဝေယူတာမှလည်းပူပူတာတာတင်ပြတာမတုံးဖြစ်မှပြန်ပေးတဲ့လှုပ်ဆောင်မှုတွေကိုမလုပ်ဖို့ဝန်ကြီးဌာနတွေကိုတိုက်တွန်းလိုက်ပါတယ်ဒီအကြောင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မမေခါကပြောပြပေးမှာဖြစ်ပါတယ်ဗျာ
မနေ့ကပြည်ထောင်စုလွှတ်တော်မှာ2016ခုနှစ်အတွင်းအစိုးရကတုံးဆွဲဖို့တင်ပြလာတဲ့စည်ရင်းတွေအပေါ်ပြန်လည်ပြင်ဆင်ရေးဆွဲကလူငွေပြမှုတွေရှော့ချဖို့တင်ပြဆွေးနွေးမှုတွေရှိခဲ့ပါတယ်ဒီ2016ခုနှစ်အတွင်းအစိုးရကတုံးဆွဲဖို့တင်ပြလာတဲ့ငွေကြေးစည်ရင်းတွေဟာပြီးခဲ့တဲ့အစိုးရလက်ထက်ကရေးဆွဲခဲ့တဲ့ငွေကြေးစည်ရင်းတွေပဲဖြစ်ပါတယ်မြန်မာနိုင်ငံဟာ1988ခုနှစ်ထဲကဒီနေ့အထိလူငွေပြဘတ်ဂျက်နဲ့သာနှစ်စဉ်သုံးဆွဲမှုတွေရှိခဲ့ပါတယ်။ဒီလိုသုံးဆွဲနေတဲ့အပေါ်ပြန်လည်ဆန်းစစ်ဖို့လိုအပ်နေပြီဖြစ်ကြောင်းနဲ့အစိုးရအနေနဲ့အခုပြနေတဲ့ဘတ်ဂျက်လူငွေတွေကိုရှော့ချပေးဖို့လိုအပ်နေပြီလို့ပြည်သူ့ငွေစင်ပူးအောင်ကော်မတီကဦးအောင်မင်းကတင်ပြဆွေးနွေးခဲ့ပါတယ်။လက်ရှိဘတ်ဂျက်သုံးဆွဲဖို့ခွဲဝေရယူတာမှလည်းဝန်ကြီးဌာနအချို့ကအမှန်တကယ်သုံးဆွဲမှာထပ်ပုံမှုပြီးတင်ပြမှုတွေရှိနေတယ်လို့ဦးအောင်မင်းကပြောဆိုခဲ့ပါတယ်။ဒီလိုသုံးဆွဲမဲ့ဘတ်ဂျက်ငွေတွေကိုပုံမှုပြင်ပြလာတာကြောင့်တကယ်အရေးပေါ်သုံးဆွဲမဲ့နေရာတွေမှာသုံးဆွဲနိုင်ခြင်းမရှိဘူးလို့လည်းဦးအောင်မင်းကအခုလိုထောက်ပြခဲ့ပါတယ်
။ပြီးခဲ့တဲ့9နှစ်တာကာလအတွင်းမှာခွင့်ပြုခဲ့တဲ့ဘတ်ဂျက်ပြည်ပေါ်မှာနှစ်စဉ်ဘီလီယံ2000ကျော်လောက်ပြန်လည်ပြီးတော့အနှံ့နေတာတွေ့ရပါတယ်။ပုံငွေတွေပြန်လည်အနှံ့ခြင်းရဲ့အဓိကအကြောင်းရင်းကတော့ဘတ်ဂျက်ခွဲဝေမှုမှာအားနည်းချက်တွေဖြစ်နေတယ်လို့ကျွန်တော်တို့သုံးသပ်ရရှိမှာဖြစ်ပါတယ်။ဘတ်ဂျက်တွေကိုဘူဖေးစားသလိုမကုံနိုင်မခန့်နိုင်ယူထားနှစ်ကုံတော့မသုံးနိုင်ပြန်အပ်မယ်တကယ်လို့တဲ့လုပ်ငန်းတွေကြတော့ငွေမရခဲ့ဘူးမသုံးနိုင်ခဲ့ပါဘူးဒီလိုပဲနှစ်ပေါင်းများစွာပြစ်ပြက်နေခဲ့တာပါအဓိကကတော့ဘာနာငွေခွဲဝေသုံးဆွဲမှုမှာအားနည်းချက်တွေဖြစ်နေတာလို့ကျွန်တော်တို့သုံးသပ်ရရှိပါတယ်လက်ရှိနိုင်ငံတော်ရဲ့ငွေကြေးပေါင်းပွားမှုအခြေအနေရပြည်ထောင်စုလွှတ်တော်အနေဖြင့်ဘတ်ဂျက်လုံငွေကိုရှော့ချခွင့်ပြုတင်ပါကြောင်းသဘောထားမှတ်ချက်ပြုအပ်ပါတယ
်ဘတ်ဂျက်လုံငွေမရှိအောင်စီးပွားရေးပြုရင်ပြောင်းလဲမှုတွေလုပ်မယ်ဆိုရင်လေအစိုးရအနေနဲ့ရဲရဲဝံ့ဝံ့လှုပ်ဆောင်ဖို့လိုအပ်တယ်လို့တိုက်တွန်းပြောဆိုလိုက်ပါတယ်အချို့သောဝန်ကြီးဌာနတွေအနေနဲ့ကိုယ်ဝန်ငွေနဲ့ကိုရက်တီဖို့တင်ပြလာပြီးမှလုံငွေတွေပေါ်လာတဲ့အခါအစိုးရရဲ့တီးတန့်ရန်မုံငွေတွေကစိုက်ထုတ်သုံးဆွဲဖို့တောင်းခံမှုတွေရှိနေတဲ့အပေါ်မှာ လွှတ်တော်ကထောက်ပြခဲ့ပါတယ်။ဒါတွေဟာဥပဒေနဲ့ညီညွတ်ခြင်းမရှိတဲ့အတွက်အစိုးရကိုလွှတ်တော်ဘက်ကတတိပေးပြောဆိုခဲ့ပါတယ်။ဒီပြင်အသေးစားလက်စားစီးပွားရေးလုပ်ငန်းတွေဖွံ့ဖြိုးဖို့အတွက်ဘဏ်ချင်းငွေတွေမြ мян ရဖို့လှုပ်ဆောင်ပေးဖို့အစိုးရကိုတိုက်တွန်းမှုတွေရှိခဲ့ပါတယ်။ဥပဒေနဲ့မကိုက်ညီတဲ့နီလန်းတွေနဲ့ဘတ်ဂျက်သုံးစွဲနေတဲ့ဌာနတွေရှိနေတယ်လို့အစိုးရရဲ့ဘတ်ဂျက်သုံးစွဲမှုအပေါ်ဥပဒေဂျန်ကော်မတီကဒေါက်တာမြတ်ညာနာဆိုကခုလိုဝေဖန်ထောက်ပြခဲ့ပါတယ်။
ပြည်သူ့ဘန္နာဖြစ်တဲ့အတွက်ကြောင့်မလို့စစ်စစ်ချွေတာတုံးဆွဲဖို့လိုအပ်ပါကြောင်းတင်ပြလိုပါတယ်။နောက်တစ်ချက်ကတော့ဘန္နာငွေအရာသုံးဆိုင်ရာဥတွေနဲ့ဘန္နာရေးဆိုင်ရာစီမင်းစည်းကမ်းလုံထုံးလုံနည်းတွေနဲ့ကိုက်ညီခြင်းမရှိတဲ့ငွေစင်းကောင်းစင်တွေဖွင့်ပြီးတော့ရန်ပုံငွေများထားရှိတုံးဆွဲနေတဲ့ဌာနတွေရှိပါတယ်။ဒီအရာဥတွေကြောင်းရလဲဥတွေနဲ့မညီညွတ်တဲ့အတွက်ကြောင့်မလို့ဒီလိုစီးရင်နေဖွင့်လက်ထားရှိသုံးဆွဲနေတာတွေကိုစီးရစ်တွေ့ရှိရင်အေးအေးယူဆောင်ရွက်သွားဖို့လိုအပ်ကြောင်းကိုလည်းတင်ပြလိုပါတယ
်ဒီနှစ်ဘတ်ဂျက်သုံးဆွဲမှုကိုပြန်လည်ပြင်ဆင်ဖို့တင်ပြလာတဲ့ဥပဒေချမ်းအပေါ်လွှတ်တော်ကိုယ်စားလှယ်တွေထပ်မံဆွေးနွေးအောင်ပါပါပြီးမှသာအတည်ပြုမှာဖြစ်ပါတယ်မနေ့ကတော့လွှတ်တော်ရဲ့ပြည်သူ့ငွေစင်ပူးပေါင်းကော်မတီနဲ့ဥပဒေချမ်းကော်မတီတို့ကဒီသုံးဆွဲမဲ့ဘတ်ဂျက်ပေါ်ထောက်ပြဝေဖန်မှုတွေလုပ်ခဲ့တာပါပြီးခဲ့တဲ့အစိုးရလက်ထက်မှာဒီဘတ်ဂျက်ခွဲဝေမှုအပေါ်တော်တော်လေးဝေဖန်မှုတွေရှိခဲ့ပါတယ်လက်ရှိဒီနှစ်မှာတော့ဘတ်ဂျက်လုံငွေ7,400,000,000ကျော်ပေါ်နေပါတယ်ဘတ်ဂျက်လုံငွေအပြာဆုံးနှစ်ကတော့2015-2016ဘဏ္ဍာနှစ်ပဲဖြစ်တယ်လို့ပြည်သူ့ငွေစင်ပူးပေါင်းကော်မတီကထုတ်ဖော်ပြောဆိုထားပါတယ်ရှင်
အမေကပြောပြသွားတာဖြစ်ပါတယ်အခုတစ်ခါတော့ဒီကနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးမဲ့အကြောင်းအရာကိုအတည်ပြုပါစေခင်ဗျာ
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာရှေ့သတင်းပတ်မှာတရုတ်နိုင်ငံကိုတွားရောက်ဖို့စီစဉ်ထားပါတယ်နိုင်ငံရဲ့ထိပ်တန်းကောင်းဆောင်တူဦးအနေနဲ့တရုတ်နိုင်ငံပထမဆုံးခီးစဉ်တွင်တရုတ်အစိုးရနဲ့တရုတ်လူထုအတွက်မြန်မာနိုင်ငံသားတွေဘက်ကဘယ်လိုသတင်းစကားမျိုးတွေကိုများပားလိုက်ချင်ပါသလဲတရုတ်တာဝန်ရှိသူတွေဘက်ကဘယ်လိုကတိကဝတ်တွေပေးလိုက်တာကိုများကြားချင်ကြပါသလဲအခုလာမယ့်စနေညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမှာပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်ဗီဒီယိုရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
တော်ရရှင်နေနေကျွန်တော်တို့ရဲ့ဓာတ်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုတော့ဒီကနေ့ည9:00နာရီမတိုင်ခင်ကျွန်တော်တို့ကိုဆက်သွယ်ကြဖို့ထမံဖိတ်ခေါ်ပါရခင်ဗျာ VOA ကနေစနေညနေခင်းသတင်းတွေကိုအတန်လွှင့်ပေးနေပါတယ် VOA မြန်မာဘာသာအစီအစဉ်တွေကိုည9:00နာရီထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်တော်ရရှင်နေနေကျွန်တော်တို့ VOA မြန်မာဘိုင်းကနေထုတ်လွှင့်ခဲ့တဲ့သတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုအင်တာနက်ကနေနားဆင်ကြတယ်ဆိုရင်တော့ကျွန်တော်တို့ရဲ့ website စာမျက်နှာနဲ့ Facebook စာမျက်နှာတွေမှာကြည့်ရှုနားဆင်နိုင်ပါတယ်ခင်ဗျာအခုတော့သတင်းချင်းချုပ်ကိုနန်းလောင်ကတလဲကြီးညာပြီးမှဖြစ်ပါတယ်ခင်ဗျာ
IS Islamic အစိုးရတို့ရဲ့အမခံနိုင်မြဖြစ်တဲ့တူရကီနယ်စပ်အနေကမမ်ဘစ်မြို့ကို Syria Democratic တပ်ဦး SDF ကလုံးဝပြန်ထိန်ချုပ်လိုက်ပြီလို့တပ်ဖွဲ့ပြောခွင့်ရကဆိုပါတယ်မမ်ဘစ်မြို့ထက်ကနေနောက်ဆုံးကျန်နေတဲ့ IS အဖွဲ့ဝင်တွေထွက်ပြေးသွားပြီးတဲ့နောက်မြို့ကိုရှင်းလင်းလိုက်ပြီလို့ SDF က Riders သတင်းဌာနကိုပြောပါတယ်လူသားတိုင်းတွေအဖြစ်အသုံးပြုဖို့ IS တို့ထိန်ချုပ်ထားတဲ့အရတားဒဇခန်အယောက် 2,000 ကျော်ကိုလည်း SDF တပ်တွေကလုပေးလိုက်တယ်လို့ SDF မမ်ဘစ်မဟာမိတ်တပ်ကောင်စီက Shafan Dawish ကပြောပါတယ် SDF တပ်တွေကိုအမေရိကန်တို့ကကြောထောင်နောက်ခံပေးထားတာပါ IS တပ်တွေကြဆုံနေပြီဆိုတာကိုရှင်းရှင်းလင်းလင်းတွေ့နေရပြီဖြစ်ပြီးမမ်ဘစ်မြို့ကိုပြန်ပြီးထိန်းချုပ်လိုက်နိုင်တာဟာ IS တို့ရဲ့လှုပ်ရှားမှုတွေကိုခြေမုံလိုက်နိုင်တဲ့ပူပေါင်းဆောင်ရွက်ခြင်းရဲ့ထင်ရှားတဲ့သမိုင်းမှတ်တမ်းဖြစ်တယ်လို့ပန်တဂွန်စစ်ဌာနချုပ်ဒုတိယပြောခွင့်ရ Gordon Tobridge ကတောက်ကြနေကအစောပိုင်းမှာ Washington သတင်းထောက်တွေကိုပြောပါတယ်တောင်ဆူဒန်အစိုးရကတိတ်ပြီးဘဝင်မကျလာပေမဲ့လည်းကုလသမဂ္ဂတပ်ဖွဲ့ဝင်နောက်ထပ်4,000ကိုဆေးလွတ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကဆုံးဖြတ်လိုက်ပါတယ်။လုံခြုံရေးကောင်စီရဲ့တောက်ကြားနေ့ကဆုံးဖြတ်ပြဋ္ဌာန်းချက်အရတပ်သားဆေးလွတ်မှုမှာတောင်ဆူဒန်အစိုးရကပူပေါင်းပါဝင်မှုမရှိရင်လက်နက်ခဲယံအယောင်းအဝယ်ပိတ်ဆို့ကန့်သတ်မှုလုပ်မယ်လို့လည်းဖော်ပြထားပါတယ်။ဒီဆုံးဖြတ်ချက်ကိုလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်15နိုင်ငံထဲမှထောက်ခံမဲ့ဆက်သမဲရပြီးတော့တရုတ်၊ရုရှား၊အီဂျစ်နဲ့ဗင်နီဇွဲလားနိုင်ငံတွေကတော့မဲမပေးပဲကြားနေခဲ့ပါတယ်။ငြိမ်းချမ်းရေးတပ်ဖွဲ့တွေကိုပေးထားတဲ့လုတ်ပိုင်ခွင့်အတိုင်းလုတ်ကိုင်းတဲ့နေရာမှာလိုအပ်တဲ့နေရာတိုင်းမှာအပြင်းထန်လှုပ်ဆောင်တာအပါအဝင်လိုအပ်သမျှနေလာတွေကိုအသုံးပြုဖို့ကိုလည်းခွင့်ပြုထားပါတယ်ရှင်။
သတင်းချင်းချက်ကိုနားလည်ချင်ကြပေးခဲ့တာပါဒီညနေအစည်းအဝေးထုတ်လို့ရေးမှုကမတ်ဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Justin Thoit ဖြစ်ပါတယ် View American တန်ညနေခင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ 6:00 နာရီခွဲကနေ 9:00 နာရီထိ Anometer 16 19နဲ့ 25 တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ညနေပါ
This program has come to you from the Voice of America, Washington.